ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အာဖဂန်နစ္စတန်နိုင်ငံတွင်းလုပ်ငန်းတွေကိုနောက်ထပ်6လဆက်ပြီးလုပ်ကိုင်နိုင်ရေးအတွက်တောက်ကြံလေးကမဲခွဲဆုံးဖြတ်ရမှာကန့်ကွက်သူမရှိတညီတညွတ်ထဲအတည်ပြုခဲ့ကြပါတယ်
။ The draft resolution has been adopted unanimously as resolution 2596.
မဲခွဲရမှာရလကတော့အဆိုပြုချက်မူကြမ်းအတွက်ထောက်ခံလေးက15မဲဖြစ်ပါတယ်။ဒီဆုံးဖြတ်ချက်အမှတ် 25962021ကိုဖန့်ကွက်သူမရှိတညီတညွတ်ထဲအတည်ပြုလိုက်ပါပြီလို့လုံခြုံရေးကောင်စီအလက်ကျဥက္ကဋ္ဌဖြစ်တဲ့ကုလသမဂ္ဂဆိုင်ရာအလံအမြဲတမ်းကိုယ်စားလှယ်ဂျယ်ရယ်ဒင်းနေဆန်ကမဲခွဲပြီးမှကြေညာလိုက်တာဖြစ်ပါတယ်။ဒီဆုံးဖြတ်ချက်အတွက်မူကြမ်းကိုနော်ဝေးနဲ့အက်စတိုးနီးယားနိုင်ငံတွေကရေးဆွဲခဲ့ကြတာဖြစ်ပြီးတာလီဘန်တွေဘလို့အုပ်ချုပ်မယ်ဆိုတော့ကိုအကဲဖြတ်နိုင်ဖို့အဖွဲ့ဝင်နိုင်ငံတွေကိုအချိန်ပေးခဲ့တာဖြစ်ပါတယ်။ဒီဆုံးဖြတ်ချက်ကြောင့်လာမယ့်လတွေအတွင်းကုလသမဂ္ဂရဲ့လုပ်ငန်းတွေဖြစ်တဲ့အာဖဂန်နစ္စတန်နိုင်ငံတွင်းကလူခွင့်ရေးဆိုင်ရာတွေကလင်းငယ်တွေကိုအကာအကွယ်ပေးမှုနဲ့အရသားတွေပေါ်ကျူးလွန်မှုရှိမရှိစောင့်ကြည့်တာတွေလှုံ့ဆော်နိုင်တဲ့အပြင်စီမံအုပ်ချုပ်ရေးဆိုင်ရာအဆင့်အလုံးမှာအမျိုးသမီးတွေအပြည့်အဝပါဝင်ဆောင်ရွက်ဖို့အထောက်အကူရစီမှာဖြစ်ပါတယ်။ပြီးခဲ့တဲ့လအမေရိကန်တပ်တွေရုပ်သိမ်းခဲ့တဲ့နောက်ပိုင်းအာဖဂန်ကိုထိန်းချုပ်ထားတဲ့တာလီဘန်တွေကအလုံးစုံပါဝင်တဲ့အစိုးရတပ်ဖွဲ့မယ်လို့ကတိပေးပေမဲ့သူတို့ကြီးညာတဲ့ယာယီစုအုပ်ဖွဲ့တွေမှာတော့အမျိုးသမီးတွေလူနည်းစုဝင်တွေကိုထည့်သွင်းမထားပါဘူး။